ASEAN လူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်မြန်မာ၊စင်ကာပူ၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်တွေဟာဒေသရင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားနေတဲ့မိခိုလွှမ်းမှုပြဿနာကိုဖြေရှင်းဖို့နဲ့အနာဂတ်မှာထပ်မံမဖြစ်ပွားအောင်အဖွဲ့ဝင်နိုင်ငံတွေအကြားပုံမူခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုလိုက်ပါတယ်။အော်တိုဘာ၁၄ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီနိုင်ငံ၄နိုင်ငံကိုယ်စားလှယ်၄ဦးကဒီနှစ်ဖြစ်ပွားခဲ့တဲ့မိခိုလွှမ်းမှုပြဿနာဟာအရှေ့တောင်အာရှဒေသကဒေသခံပြည်သူပြည်သားတွေရဲ့အခြေခံခွင့်ရေးပေါ်ဆူချိုးတက်ရောက်စေခဲ့တယ်လို့ဆိုပါရယ်စင်ကာပူကဒေါက်တာရှာရှီဂျာယခူမာမလေးရှားကအဲရစ်ပေါ်ဆာမြန်မာကတာမကြီးဦးလာမြင့်နဲ့ထိုင်းနိုင်ငံကဒေါက်တာအမရာပွန်စီပစ်တိုက1998ခုနဲ့1998ခုနှစ်တုန်းကတော့ဒေသအတွင်းတော်မီအပြင်းထန်လောင်ကျွမ်းပြီးနောက်အာဆီယံဖွဲ့ဝင်ကြလက်မှတ်ရေးထိုးချုပ်ဆိုခဲ့ကြတဲ့နေဆက်ဖြတ်ကျော်မိကုံဖုံးလားလေးထုညင်ညာမှုဆိုင်ရာအာဆီယံသဘောတူညီချက်ကိုရည်ညွှန်းပြောကြားခဲ့ကြပါတယ်ဒီစာချုပ်မှာလေးထုညင်ညာမှုကိုကာကွယ်တားဆီးဖို့နယ်လေလာဆောင်ကြည့်ဖို့မျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာအဆင့်ပူးပေါင်းဆောင်ရွက်ဖို့ပါရှိခဲ့ပြီးမယ်လဲမိကိုလွှမ်းမှုပြဿနာဟာဖြစ်ပြီးဖြစ်နေတဲ့ပြဿနာတစ်ခုဖြစ်နေကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ